ဒီတွင်ပါအင်္ဂလိပ်ဝေကဆိုင်ကန္တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့အီရန်အသုံးချက်ကိုတင်ပြပေးမှာမို့ပထမအဆုံ
း An olive branch
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံပေါင်းက A N N တခု O L I V E olive B R A N C H branch olive branch ကသံလွင်ပင်ရဲ့အခက်ဖြစ်ပြီးစကားလုံးဆိုရင်တရားအဒီတွေကတော့သံလွင်ပင်ရဲ့အခက်တစ်ခက်ဖြစ်ပါတယ်ဒီတော့ OFFER offer ဒါမှမဟုတ် HOLD OUT out hold out ဆိုတဲ့ကံကနေလို့ဒီပင်ရတဲ့ကရိယာ verb နဲ့တွဲသုံးတဲ့အတွက်ကြောင့် offer an olive branch ဒါမှမဟုတ် hold out an olive branch လို့သုံးလို့ရှိပါတယ်။ olive ကတန်ရင်ပင်ဖြစ်ပြီးဒီတန်ရင်ပင်ရဲ့အခက်ကို secret ခေတုံးကတန်ရင်ကဲနဲ့လုပ်တဲ့ပန်းကုန်းတွေကိုခေါင်းပေါ်မှာတရဖူဖြစ်သူတို့သမီးတွေကဆောင်းနေရှိတယ်လို့โอลิมปิกอาซาเตมเวอนายาชิดูดุအတွက်လဲစုချီးမြှင့်တဲ့အခါမှာ olive branch နဲ့လှုပ်ထားတဲ့တရဖူကိုချီးမြှင့်လို့ရှိတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ရောမ Empire ခေတ်မှာငင်းကြင်ရေးကမ်းလှမ်းတဲ့တင်ကြီးထဖြစ်သုံးလာခဲ့တာဖြစ်ပါတယ်။ဂျိုးဘူတကောင်ကတန်ဝင်ခက်ကိုခြိထားတဲ့တင်ကြီးတကတော့ရှင်ဦးခရိယာအမှုပညာကဆင်းသက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါဟာရင်းကျန်ရေးသင်္ကေတဖြစ်အသုံးပြုလာတာဖြစ်ပါတယ်။ဒါကြောင့် an olive branch idiom အဓိပ္ပာယ်ကတော့ရင်းကျန်ရေးကမ်းလှမ်းတာကိုဆိုလိုတာဖြစ်ပါတယ်။ဒီစီရင်ဘွားမှာတော့တဦးနဲ့တဦးချီချီလေးလေးမှုသဘောတူညီမှုပြန်လည်ချီအေးမှုကိုပြသရမှာရည်ညွှန်းတာဖြစ်ပါတယ်။ဒီတော့ကိုသမ္မတ Donald Trump ကသူ့ရဲ့အာရှခီးစဉ်တွင်တောင်ကိုရီးယားကိုရောက်ရှိစဉ်တင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားနဲ့သူစပွဲမှာထိုင်ဆွေးနွေးပြီးသဘောတူညီရဖို့လုပ်တာဟာမြောက်ကိုရီးယားလူထုအတွက်တမကဒီကမ္ဘာလုံးတွေနဲ့အကျိုးရှိရဲ့သူပြောခဲ့သလိုမြောက်ကိုရီးယားဘက်ကနျူကလ িয়ার တက်ခတ်မှုစတင်လာရင်လေကမ္ဘာကြီးကသိခါမှာမဟုတ်ဘူးလို့ပြောခဲ့တဲ့အတွက်ကြောင့် New State သတင်းစာကြီးက Trump has an olive branch and a warning for North Korea လို့ Trump ကမြောက်ကိုရီးယားနဲ့ပတ်သက်လို့ညီကြေးကန့်ကန့်ခဲ့သလိုတိလေပြေးခဲ့တယ်ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်ဒီတုန်းနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ After their argument John was the first to hold out an olive branch
စကားများပြီးမှတော့ပထမဦးဆုံးပြည်ဟာပြည်ချောင်းကမ်းလှမ်းတဲ့သူကတော့ John နဲ့ဖြစ်ပါတယ်လို့ဒီပင်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
After their argument, John was the first to hold out an olive branch. Sweet talk.
S-W-E-E-T, sweet ka, chora, T-A-L-K, talk ka, saka byo ra phit di, saku su ye da yai, di be ka ro, chore saka go, byo ra phit pa re. Di do ye idiom, di be ka ro, de phe ta go, myao pin di, cho bi, de khan la ang, phyaun phya, byo su ga myu phit pa re.ကျမတို့မြန်မာဘန်းစားရတော့တစ်ဖက်ကကြလာအောင်လဝင်ချိုးတဲ့စကားတွေကိုပြောတာဖြစ်ပါတယ်။ဒီတော့သမ္မတ Trump ကသူမချာမီကတွားရောက်ခဲ့တဲ့ငါးနိုင်ငံအာရှခီးစဉ်တွင်းမှာတရုတ်နိုင်ငံကိုရောက်ရှိစဉ်တရုတ်တနင်္ဂနွေနဲ့တက်မှတ်တဲ့ policy ကိုလိုက်နာဖို့အသိပေးခဲ့တယ်လို့နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုအကြောင်းရောတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ရောဆွဆွဲပြောဆိုမှုတွေကိုဒေသခပ်ပြော့ပြော့နေပြုလုပ်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားပဋိပက္ခတွေကတော့ရှိနေသေးဖြစ်ပါတယ်။ဒါကြောင့် USA Today သတင်းစာကြီးက After Trump's sweet talk with China, conflict remains လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Bush ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary sweet talked her brother into letting her borrow his car.
မေရီကမြောက်ပြင်ပြီးမကြကြအောင်ပြောတဲ့အတွေ့သူ့ကိုလေသူ့ကားကိုပင်ခန်းလိုက်တယ်လို့ဒီလိုရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary sweet talked her brother into letting her borrow his car
ခုနောက်ဆုံးတင်ပြပေးမှာကတော့
bargaining chip
ဖြစ်ပါလေဆာလုံးပေါင်းက bargaining bargaining ကပါကြံသူရဲ့ဝဟယကဆင်းသက်လာပြီးဈေးစစ်တာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပင်းယူလုပ်တာဖြစ်ပြီး CHIP chip ကတော့ကော်ပြားလေးကိုဆူလိုတာဖြစ်ပါတယ်။ဒါကြောင့်စကူခုနဲ့ဓာတ်ရိုက်ဒီတွေကတော့ဈေးစီရမှာသုံးတဲ့ကော်ပြားလေးဖြစ်ပါတယ်။ chip ဆိုတဲ့ကော်ပြားလေးကိုကက်ဆီနိုလောင်းကစားဒိုင်တွေမှာ ငွေသားအစားအသုံးပြုတာတွေတွေ့ဘူးကြမှာပါဒါကြောင့်စကူးထွန်းရဲ့ဒက်လိုက်အဒီဘေကတော့ဈေးစီယာမှာအသုံးပြုတဲ့ကော်ပြားလေးဖြစ်ပါတယ်အီဒီယမ်ဆိုတဲ့တော့ဗိုက်အဒီဘေကတော့လူတွေဈေးစီယာမှာနှိမ့်နိုင်ရမှာအပေးအယူလုပ်ကြရမှာကိုလိုချင်တာကိုရနိုင်ဖို့အတွက်ကိုယ့်ဘက်ကနိုင်လျောဖို့အစဉ်အဆက်ရှိတဲ့အရာကိုဆိုတာဖြစ်ပါတယ်ဒီတော့ကိုတမန်ထရမ်ကအာရှကိုတွားရောက်တဲ့ခီးစဉ်တွေမှာတရုတ်နိုင်ငံကိုတွားရောက်မှုနဲ့ပတ်သက်လို့အဆောင်ကြီးဆုံးနိုင်ငံကတော့ထိုင်ဝမ်နိုင်ငံပဲဖြစ်ပါတယ်အကြောင်းကတော့တရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အတွက်ကြောင့်လေအရေးယူတန်ခတ်မှုများပြုလုပ်ရမှာတရုတ်ကိုနားချနိုင်ဖို့ကအရေးကြီးတဲ့အတွက်ကြောင့်သူပီကြီးကိုရောက်ရှိစေမြောက်ကိုရီးယားရင်းနဲ့ပတ်သက်လို့တရုတ်ကိုနားချဆဲဆောင်နိုင်ဖို့အတွက်ထိုင်ဝမ်အပေါ်ထားရှိတဲ့အမေရိကန်ရဲ့ policy ကိုအလျှော့အတင်းပေးနိုင်ဖို့သူဈေးဆီရမှာအသုံးပြုလိမ့်မယ်လို့ထိုင်ဝမ်ကစိုးရိမ်နေတာဖြစ်ပါတယ်။ဒါကြောင့်လေသတင်းမီဒီယာတွေကထရမ့်ဟာထိုင်ဝမ်ကို bargaining chip ဖြစ်အသုံးပြုလာမှာကိုမြင်ရတဲ့အတွက်ကြောင့် Washington Post တင်းစာကြီးကWith Trump in China, Taiwan worries about becoming a bargaining chip. လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The pilots used the threat of a strike as a bargaining chip for negotiations with the airline company.
ဒီမှုတွေကခီးတဲ့ဒီလီဂျန်ကုမ္ပဏီနဲ့ဆက်ဆံနေတဲ့မှုတွေမှာဝိမောင်းနေဆိုရဲချင်းချောက်မှုနေအကြကိုင်ခဲ့ကြတယ်လို့ဒီဝင်ရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The pilots used the threat of a strike as a bargaining chip for negotiations with the airline company
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
an olive branch sweet talk a bargaining chip
တို့ဖြစ်ပါလေနောက်တွင်ပါကုလချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်